အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံးမြို့ကိုလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့သွားရောက်ပြီးတော့အဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတီးတန့်မေးမြန်းစုံစမ်းခဲ့တယ်လို့အတူလိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါတယ်လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူအပြစ်ပေးဖို့နိုင်ငံတကာနဲ့ကုလကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရခိုင်မောင်းနှောကိုပထမဦးဆုံးကြိမ်သွားရောက်ခဲ့ကြတာပါလုံခြုံရေးအတွက်စိုးရိမ်နေကြစေမို့လို့ဒေသခံတွေဘက်ကအဖြစ်မှန်တွေကိုရဲရဲတင်းတင်းမပြောရဲကြဘူးလို့မောင်းနှောဒေသခံကပြောပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်တိုက်ခိုက်မှုအပြီးမြမအစိုးရတပ်နဲ့လုံခြုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးလုပ်တဲ့အခါမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကအစီရင်ခံစာတွေနဲ့ဖိအားပေးပြောဆိုလာချိန်မှာပဲဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်မှုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမတ်ကြီးရိုစာရီယိုမနာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတစ်လကြာမြင့်ချိန်မနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ကပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုရိုင်ဦးဆောင်တဲ့အဖွဲ့ရဲ့မောင်နှောခီးစင်မှာတော့မောင်နှောဒေသခံပြည်သူတွေဖြစ်တဲ့မွတ်စလင်ရခိုင်ဟိန္ဒူဘာသာဝင်တွေနဲ့ဌာနေတိုင်းရင်းသားတွေကိုတွေ့ဆုံခဲ့တာပါ။ခီးစင်မှာအတူလိုက်ပါသွားခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်က VOE မြန်မာပိုင်းကိုဒီခီးစဉ်အကြောင်းအခုလိုပြောပြပါတယ်
။အော်မနေ့ကတော့ကျွန်တော်တို့ဒီကော်မရှင်ဒီဖွဲ့နဲ့ဖြစ်တွေ့ရနေပြီးတော့မှအခုရသွားတယ်အခုရကိုပြန်လဲလက်ခံရေးစခန်းလေးကျွန်တော်တို့ပြန်လဲလက်ခံရေးကိစ္စတွေကိုဝန်ကြီးဌာနအသီးသီးကနေပြီးတော့မှစောင့်ရထားတဲ့ဖြစ်တွေပေါ့အဲ့ဒီရှင်းပြတယ်လို့ကျွန်တော်တို့လာဝကားရှိတယ်ထွေအုပ်ရှိတယ်တော့မနေ့ကရတဖွဲ့ရှိတယ်စသည်ဖြင့်ပေါ့နော်ရှင်းတတ်ပြီးတာနဲ့အဲ့ဒီခွဲကဒီကုရကြီးကမှရှိတဲ့အုပ်ချုပ်ရေးရုံးမှာအဲ့ဒီကုရကြီးကမှနေထိုင်နေတဲ့ဒီခိုင်တိုင်းသားတွေရဲ့မြစ်မီရဲ့ဟင်းဒီရဲ့အတိုင်းဝန်သုံးခုနဲ့ကျွန်တော်တို့တွေ့တာပေါ့ဟာတွေ့ပြီးတော့မှအပြီးပြီးပေါင်းရှင်လွဲနေထိုင်ရတဲ့နေသားတွေရဲ့လက်ရှိဘလို့နေသားမျိုးရှိကြလဲပေါ့နေရာထိုင်ရတာလိုအပ်ခံရတာဒါဒီကျွန်တော်တို့ရုပ်ဆောင်ရမ်းနေမင်းညာနေနောက်တစ်ခုကဒီနေ့တဲ့ခါမှာလဲဒီလူတွေရေးနေတဲ့ချိုးပေါက်ခံရမှုရှိကြလားပေါ့ဒါတို့ရဲ့အဓိကအဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့လေးပါတယ်စိတ်နှံပါတယ
် ARSA ရဲ့အတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းကော်မရှင်ဘက်ကတည်သက်တွေ့ဆုံမေးမြန်းခဲ့တယ်လို့လူကပြန်ဒုတိယဝန်ကြီးဦးစိုးအောင်ကပြောပါတယ
်လူလလလနဲ့စုံစမ်းမေးမြန်းကြတယ်သူတို့ပါတာလည်း၄ယောက်ကလေးကနေပြီးတော့မှဒီလိုအပ်ချက်တွေနေတယ်ခံစားမှုတွေကိုပြောပြခိုင်းတယ်ဒီဒေသခံပြည်သူတွေကနေပြီးတော့မှအဲ့ဒီမှာနေခိုင်းနေတဲ့ဒုတိယမျိုးမှာသူရဲ့ဒီနေ့မှာဖြစ်ပေါ်နေတဲ့အမိသားတွေကိုရှင်းပြတယ်။အဲတော့ဒါရှိတယ်လဲဆိုလို့ရှိရင်အဲဒီမှာသူတို့အနေနဲ့ဒီလူမျိုးတောက်ခွဲရဲ့ညီမနေဆဲမှုတွေချိုးဖောက်မှုတွေရှိသလားလို့နေတဲ့အခါမှာသူတို့ဒီမှာတော့မရှိဘူးလို့ဖြေတယ်။ဒါအဲဒီဥက္ကဋ္ဌလုပ်တဲ့ဖိလစ်ပိုင်းသမ္မတကြီးဟောင်းကလည်းဒီအဲ့ဒီမျိုးတီးကြီးကလည်းသူကဒီကစီတော့မှလုပ်ခဲ့တာဟုတ်ရနော်အဲ့တော့အမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင်ဒီလက်ဒါပြည့်တဲ့ခါကျတော့ဒီအမျိုးသမီးတွေတော့ဘာအကြီးဆုံးတဲ့ကိစ္စတွေပါတယ်လို့လဲမေးပါပဲကျွန်တော်တို့တမတော်နဲ့ဒီရေးတောက်ဖွဲ့ဝင်တွေကစိတ်တလားရှိတလားဆိုတဲ့ကံမျိုးနဲ့အဲ့ဒါဆုံးရှုံးရတဲ့ကျန်ရင်တဲ့မိသားစုတွေဒါတွေနဲ့လည်းကျွန်တော်တို့တွေ့တယ်ပြီးတော့လည်းသူတို့လောက်ခံရတာသူတို့ပြောပြတာပေါ့ကွာဒါတနည်းပြေသွားတဲ့အချိန်တုန်းကလည်းကျွန်တော်တို့တနည်းပြေကန်ဒီတုန်းကလည်းဟာလာလာဦးမယ်ဟာဒီတဲ့မိသားမျိုးလေးတကြားတယ်အဲ့လိုဆိုတဲ့ခါကျတော့သူတို့မှာဒါကြတော့ရှိနေတာကိုဘယ်နေရာနေထွက်ပေါ်လာမလဲဆိုတာကိုဒါမသိဖြစ်နေတာပေါ့နော
်ဒီလိုမျိုးနေမြေရှင်းလင်းမှုတွေမှာမွတ်စလင်ကျေးရွာပေါင်းများစွာမိရှုဖြက်စီးခံခဲ့ရတာတွေတပ်ဖြတ်ခံခဲ့ရတာတွေဒေသခံတွေအသက်လူထွက်ပြေးခဲ့ရတာတွေကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံနေပါသေးတယ်လို့မောင်းတော်နေမွတ်စလင်တွေကပြောပါတယ်ဒါပေမဲ့လည်းဒီလိုစုံစမ်းရေးကော်မရှင်ကော်မတီတွေလာရောက်တွေ့ဆုံမေးမြန်းချိန်မှာတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေလို့အခြေအနေမှန်ကိုအများစုကမပြောရဲကြဘူးလို့မောင်းတော်မျိုးကမြို့တကြီးကျေးရွာသားဦးလာထွန်းကပြောပြပါတယ
်လာပြီးတော့သူတို့ပြန်သွားမှပဲသိရတယ်ပြီးတော့သူတို့သွားတဲ့နေရာဒီမှာလည်းကျွန်တော်တို့တွေသိရမဟုတ်ဘူးသိတဲ့လူတွေကလည်းသိဆွပြီးတော့ဘယ်သူမှမပြောရဘူးဘာလို့လဲဆိုတော့ဒီဒီမှာကော်မရှင်ပြေးတိုင်းပြေးတိုင်းအဲ့ဒီကော်မရှင်နဲ့အစီအစီအရာကလူတွေကအတူတူလာတယ်သူတို့ကတော့ဒီအနာပိုင်းဒီရဲ့ရှိမှ
ဒီမှာကိုခံရတဲ့ဟာတွေကိုသူ့မပြောရဘူး။ဘာလို့လဲဆိုတော့ကော်မရှင်ကနေ့ပြောပြန်တော့မယ်။ပြီးတော့ဒီမှာအမှန်တရားကိုသူ့ပေါ်ပြောတဲ့လူကနောက်စားရစိတ်ကြီးပြောအများကြီးခံရနိုင်တယ်။အရင်ကလည်းအဲ့လိုပြောလို့ဒီနိုင်ငံတရားနဲ့ပြည်ရတဲ့လူတွေလည်းအများကြီးရှိတယ်ကျွန်တော်တို့မှာ။တော့ဒီပဲလာလာကျွန်တော်ကသူ့ကိုကြည့်တော့မပြောရဘူး။
နိုင်ငံကနေကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတောင်ရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဝင်ရောက်ခွေရဖို့နိုင်ငံကနေကုလသမဂ္ဂကတောင်းဆိုနေကြပေမဲ့လည်းမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားတာဖြစ်ပါတယ်ရှင်။